Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2016ခုနှစ်ဩဂုတ်လ4ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုရှားပေါင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာတိတ်ကိုညင်ညွတ်ခိုင်မာနေလိုက်ပါတယ်ဒဏ္ဍာမျိုးတော်မှာအမျိုးသားတဦးကဓာတ်နဲ့ထူတိုက်ခိုက်တာကြောင့်တဦးသေး၅ဦးဒဏ်ရာရတဲ့ဖြစ်ရဟာအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့အထောက်အထားမတွေ့ရဘူးလို့ဒဏ္ဍာရဲကပြောပါတယ်မြောက်ကိုရီးယားတုံးကြီးအရေးဘယ်လိုတုံ့ပြန်မလဲဆိုတာကုလသမဂ္ဂလုံခြုံရေးကောင်စီမှတူညီတဲ့သဘောထားမချနိုင်သေးပါဘူးဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
အခုညနေပိုင်းစိတ်ဝင်စားစရာသတင်းလွှာတွေထဲမှာတော့ Republican သမ္မတလောင်း Donald Trump ရဲ့မဲဆွယ်စည်းရုံးရမှာပြောဆိုမှုတွေကို Republican Party ဝင်တွေကိုယ်တိုင်မကြေမနပ်ဖြစ်နေပါတယ
် It's a choice in my mind between someone I disagree with on many issues and someone I disagree with on every issue and that's the choice before us and I can tell you this
Republican ထက်လွတ်တော်မှာ Rubio ကသူနဲ့သဘောထားမတိုက်ဆိုင်သူတွေကိုရွေးချယ်ခြင်းမချွဲခြင်းသူကိစ္စသာဖြစ်တဲ့အကြောင်းပြောကြားချက်နဲ့အတူနားဆင်ရပါမယ်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေကမှာတော့မွတ်စလင်အတိုင်းဝိုင်းကပူပေါင်းဆောင်ရွက်မှုမရှိလို့မအောင်မမြင်ဖြစ်နေရတဲ့အခြေအနေအသက်ရှူလောင်းကြောင်းဆိုင်ရာဗိုင်းရပ်စ်ပိုးကြောင့်နာဂဒေတာမှာသေဆုံးသူ36ယောက်ရှိနေပြီး200နီးပါးလဲဝေဒနာခံစားနေရပါတယ်။ဒီလိုစိတ်ဝင်စားစရာမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုလည်းနားဆင်ကြားရပါမယ်။ဒီသတင်းလွှာတွေမတိုင်ခင်တော့အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြေညာပေးပါမယ်ရှင်။
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာတိတ်ကိုညင်ညွတ်ညွတ်ရှိနေတယ်လို့ပြောလိုက်ပါတယ်။သူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ Republican Party တို့မှာအခြေအနေတွေမတည်မငြိမ်နဲ့မညင်မညွတ်ဖြစ်နေတာကိုပြတဲ့အရေးလက္ခဏာတွေထွက်နေတဲ့ကြားမှာပဲသူကအဲ့လိုပြောတာပါ။နောက်ဆုံးအခြေအနေတစ်ခုထွက်လာတာကတော့ဗိုလ်ထုနေကပါ Trump ရဲ့ဒုတိယသမ္မတလောင်းဖြစ်တဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence ကရွေးကောက်ပွဲပြန်ဝင်ရမယ်။အောက်လွှတ်တော်ဥက္ကဋ္ဌ Republican လွှတ်တော်အမတ် Paul Ryan ကိုထောက်ခံလိုက်တာဖြစ်ပါတယ်။ Paul Ryan ကိုနောက်သက်တမ်းတစ်ခုအတွက် Trump ကထောက်ခံချက်မပေးဘဲပါတီကောင်းဆောင်ပိုင်းကိုစန့်ကျင်ရည်တည်ထားတာပါ။ဒါအပြင် Mr. Pence ကဝါရင်အထက်လွှတ်တော်အမတ် John McCain နဲ့ပတ်သက်ပြီးတော့လည်းချီးကျူးစကားပြောပါတယ်။ Arizona ပြည်နယ် Republican အထက်လွှတ်တော်အမတ် McCain ဟာ American နိုင်ငံအပေါ်နဲ့အားကောင်းတဲ့စစ်ဘက်တစ်ခုဖြစ်ဖို့ဆိုတာပေါ့အမြဲတမ်းရည်တည်လှုံ့ဆော်ခဲ့တယ်လို့ Mr. Pence ကပြောပါတယ်။ McCain ကိုသူမနှိမ့်ညွတ်တဲ့အကြောင်းကိုလည်း Trump ကလူသိရှင်ကြားပြောထားတာပါ။သမ္မတဟောင်းတွေဖြစ်ကြတဲ့ George H.W. Bush နဲ့ George W. Bush တို့အပြင် Trump ရဲ့ပြိုင်ဘက်ဟောင်းတွေဖြစ်ကြတဲ့ Texas အထက်လွှတ်တော်အမတ် Ted Cruz အိုဟိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကီစစ်တို့အပါအဝင်ထိတ်တန့် Republican Party ဝင်အများပြားဟာ Trump ကိုလူသိချင်ကြားထောက်ခံဖို့ညင်ထားတာမျိုးဒါမှမဟုတ်လဲစိတ်မပါလက်မပါထောက်ခံထားတာမျိုးပဲလှုပ်ထားကြတာပ
ါ ဗြိတိန်နိုင်ငံလန်ဒန်မြို့လယ်မှာဗုဒ္ဓဦးညပိုင်းကဆိုမလီယာနယ်ပေါ်အမျိုးသားတဦးကဓားနဲ့ထိုးတိုက်ခိုက်တာကြောင့်အမျိုးသမီးတဦးသေဆုံးပြီးလူ9ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ဟာအကြမ်းဖက်ဝါဒဆွဲလို့ရဲလို့ဆိုနိုင်တဲ့အစွန်းရောက်မှုကိုပြတဲ့တက်တဲ့အထောက်ထားတဲ့စုံတရားမတွေ့ရဘူးလို့လန်ဒန်ရဲတပ်ဖွဲ့ကပြောပါရယ်စိတ်ဖောက်ပြန်ပြီးတော့လှုပ်သွားပုံရတယ်လို့ဆိုပါရယ်တိုက်ခိုက်သူအသက်16နှစ်အရွယ်အမျိုးသားကိုတော့လန်ဒန်တက်ကသူအနီးကရစယ်ရင်ပြင်မှာဓာတ်လိုက်အောင်တိုးတဲ့လက်စစ်ကျင်ဆက်ကိုတုံးပြီးရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါရယ်ဘသူဘဝဆိုတာတရားဝင်မပြောသေးတဲ့ဒီလူငယ်ကိုအနီးအနားကစေအောင်တခုမှရဲတပ်ဖွဲ့ကထိန်းသိမ်းထားပါရယ်လန်ဒန်မြို့တော်မှာရှိတဲ့ဒေါင်းနေလန်လွှတ်တော်အဆောက်အဦအပါအဝင်အထင်ကရနေရာတွေမှာတနကင်ကင်းလက်တပ်ဖွဲ့တွေနဲ့လုံခြုံရေးစောင့်ကြနေတဲ့အကြောင်းလန်ဒန်မြို့တော်ရဲတပ်ဖွဲ့အကြီးအကဲဘတ်နက်ဟိုဂန်ဟောက်ကပြောပါရယ်ပြည်တွင်ကရဲဝန်ထမ်းအများစုဟာတနက်ကင်ဆောင်လင်းမရှိသလိုလန်ဒန်မြို့ကရဲအရာရှိ 3,100 မှအများစုကတနက်ကင်ဆောင်မထားပါဘူးဒါကြောင့်လန်ဒန်မြို့လမ်းမတွေပေါ်မှာတနက်ကင်ရဲတပ်ဖွဲ့တွေချထားဖို့ဆုံးဖြတ်ချက်ကထူးခြားနေပါရယ်ဒါနဲ့ထိုးတိုက်ခိုက်ခံရတဲ့အသက်60ရွယ်အမျိုးသမီးကိုအရေးပေါ်ဆင်းဝန်ထမ်းတွေကတိုက်ခိုက်ခံရတဲ့နေရာမှာအသက်ကယ်ဖို့စူးစမ်းခဲ့ကြပေမဲ့တိတ်မကြခင်မှာပဲတည်ဆုံသွားခဲ့ပါတယ်။တိုက်ခိုက်ခံရသူတခြား၃ဦးကတော့ဒီကနေ့မနေ့ပိုင်းမှာဆေးရုံကဆင်းနိုင်ခဲ့ပြီးကျန်တဲ့ဦးအခြေအနေကတော့မသိရသေးပါဘူးရှင်
။မြောက်ကိုရီးယားကဒုံးကျည်စမ်းသပ်တာတွေပိုပိုပြီးလှုပ်လာနေတဲ့အပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာကုလသမဂ္ဂလူမျိုးရေးကောင်စီထဲမှာတူညီတဲ့သဘောထားမကြသေးဘူးဖြစ်နေပါတယ်။ဒီတော့တင်မှာပဲဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကပိုပြီးပြင်းထန်တဲ့စီးရေးဆိုင်ရာမူဝါဒတွေချမှတ်ဖို့လှုပ်လာနေတဲ့အတွက်ပြည်တွင်းမှာရောပြည်ပမှာပါစန့်ကျင်ကန့်ကွက်တာတွေနဲ့ဆက်ပြီးရင်ဆိုင်နေရပါတယ်။ဗိုလ်ထုနေအစောပိုင်းမှာမြောက်ကိုရီးယားကဒုံးကျည်နှစ်ဆင့်ပြစ်လွတ်ခဲ့ပြီးတဲ့နောက်ဂျပန်နဲ့အမေရိကန်နိုင်ငံတွေကပန်ကြားတဲ့အတွက်အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးကိုအဲ့ဒီနေ့မှာပဲလုပ်ပါတယ်။မြောက်ကိုရီးယားကပြစ်လွတ်တဲ့ဒုံးကျည်တွေဟာဂျပန်ပိုင်ရေပြင်နယ်နိမိတ်ထဲဒါမှမဟုတ်အဲ့ဒီနေရာနဲ့တိတ်ကိုနီးကပ်တဲ့နေရာမှာကျသွားခဲ့တာပါ။ ဒီကိစ္စဟာဒေသရင်းလူကြုံရေးနဲ့ဘေးရန်ကင်းရေးအတွက်တကယ်ကိုပြဿနာကြီးဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဂျပန်သံမတ်ကြီးခိုရိုဘက်ရှုကသတင်းထုတ်တွေကိုပြောပါတယ်ဂျပန်ရေပိုင်နဲ့ထဲကျူးကျော်တဲ့လူရဟာတိတ်ကိုစိုးရင်စရာကောင်းတဲ့ကိစ္စဖြစ်တယ်လို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကပြောတဲ့အကြောင်းပြောခွင့်ရစတက်ဖနီဒူဂျရစ်ကပြောပါတယ်။နောက်ကိုရီးယားကလူညွေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီး၄ချိန်မြောက်နျူကလ িয়ার ဆန်သက်တာနဲ့တာဝန်ပြစ်ဒုံးကျည်နောက်တစ်စင်းပြစ်လွတ်ထားတာတွေကြောင့်မတ်လမှာကုလသမဂ္ဂကနေပြင်းထန်တဲ့ဒဏ်ခတ်ရေးချမှုအသစ်တွေချထားတာပါ။နောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပဲ့တင်းဒုံးကျည်တွေမထုတ်ဖို့ကုလသမဂ္ဂကပိတ်ပင်ကန့်သတ်ထားတာပါ။
တရုတ်နဲ့ရုရှားနိုင်ငံတို့တောင်တရုတ်ပင်လယ်ပြင်အတွင်းမှာပထမအဆုံးအကြိမ်ဖြစ်တဲ့ရေဒက်ပူးရွယ်စစ်ရေးလက်ကျင့်မှုပြုလုပ်မဲ့အစီအစဉ်ကိုတရုတ်နိုင်ငံကကြေညာခဲ့ပေမဲ့လည်းလုပ်မဲ့နေရာအတိအကျကိုတော့မဖော်ပြထားပါဘူး။တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြီးခဲ့တဲ့ကြာသပတေးနေ့တင်ညာချက်ထဲမှာအဲ့ဒီစစ်ရေးလက်ကျင့်မှုကို Joint C 2016လို့နာမည်ဝှက်ပေးထားပြီးစက်တင်ဘာလမှာပြုလုပ်သွားမယ်လို့ဆိုပေမဲ့အသေးစိတ်အချက်အလက်တွေဖော်ပြတာမျိုးမရှိတာကြောင့်ကဘာတဝမ်းကိုမှန်းဆချက်တွေပေးထားတယ်လို့ဖြစ်နေပါတယ်။ဒီစစ်ရေးလက်ကျင့်မှုဟာဘလောက်ထိအငင်းပွားဝယ်ရာရှိတယ်လဲဆိုတာကိုစဉ်းစစ်နိုင်ဖို့အတွက်ပြုလုပ်မဲ့နေရာအတိအကျဟာတိတ်ကိုအရေးကြီးပါတယ်လို့ The Diplomat Online သတင်းဌာန Editor Shannon Taisy ကပြောပါတယ်ဒီတစ်ပတ် VOA China 360 podcast အစီအစဉ်မှာသူကအဲ့ဒီလိုပြောသွားတာပါတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့ပြောနေတဲ့တရုတ်နိုင်ငံဟာအိနီချင်းနိုင်ငံငယ်ငါးနိုင်ငံဖြစ်တဲ့ Brunei မလေးရှားဖိလစ်ပင်းထိုင်ဝမ်နဲ့ဗီယက်နမ်တို့နဲ့အငင်းပွားလာခဲ့တာဆယ်စုနှစ်အတွက်ကြာကြဲကပါတရုတ်နိုင်ငံကသူပိုင်ဆိုင်တယ်ဆိုတဲ့ပြောဆိုမှုကို The Hague မြို့အခြေဆိုင်နိုင်ငံတကာခုံတမာတိယုံကဇွန်လ12ရက်နေ့မှာပယ်ချခဲ့ပြီးမဲ့တရုတ်အစိုးရကတော့ဒီဆုံးဖြတ်ချက်ကိုလစ်လျူရှုထားပါတယ်ရှင်
UAB ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAB ကနေကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်တရုတ်နိုင်ငံမှာထင်ရှားတဲ့လူခွင့်ရေးရှိနေတူကိုနိုင်ငံတော်ပုံကံမှုနဲ့ထောင်ဒဏ်9နှစ်ချလိုက်တယ်လို့နိုင်ငံပိုင်သတင်းဌာနကဒီကနေ့ကြေညာပါတယ်။ဒါဟာဖြင့်ဥပဒေကျိုးဆောင်တွေကိုအာဏာပိုင်တွေကဘယ်တော့ငါးနဲ့မှမတူဘဲနှိပ်ကွပ်နေတာမှနောက်ဆုံးထွက်လာတဲ့ဖြစ်ရပါ။သဘောထားကွဲလွဲတာကြောင့်ပြီးခဲ့တဲ့နှစ်ဇူလိုင်လကတည်းကအပြင်းထန်နှိမ်နှင်းခံနေရတဲ့ရှေ့အနေနဲ့တက်ကြွလှုပ်ရှားသူဒါဇင်ပေါင်းများစွာထဲမှာပေကျင်းဖန်ရီဥပဒေကျိုးဆောင်ကုမ္ပဏီကညွှန်ကြားရေးမှူးအသက်52နှစ်အရွယ်ဇူရှီဖန်လည်းအပါအဝင်ဖြစ်ပါတယ်။တရုတ်လူမှုအဖွဲ့အစည်းရဲ့ကဏ္ဍအားလုံးဤဘက်ကိုသမရရှိချင်းပင်အစိုးရက2022ခုနှစ်ကတည်းကတင်းတင်းကြပ်ကြပ်ထိန်းချုပ်လာနေတာပါ။နိုင်ငံတော်လူညိုရေးနဲ့တည်ငြိမ်ရေးအားကောင်းစေဖို့လှုံ့ဆော်တာလို့ဆိုပါတယ်။ဒါပေမဲ့လည်းရှေ့နေတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးရေးယူတာတွေကြောင့်အမေရိကန်နဲ့ဂျာမနီတို့အပါအဝင်နိုင်ငံတကာအစိုးရတွေနဲ့အဖွဲ့အစည်းတွေကအပြင်းထန်ပစ်တင်ဝေဖန်ပြောဆိုထားတာပါ။တရုတ်အစိုးရကတော့တရားဥပဒေစိုးမိုးရေးနဲ့အညီလိုက်နာလှုံ့ဆော်နေတယ်လို့ဆိုပြီးလူ့အခွင့်အရေးမှတ်တမ်းနဲ့ပတ်သက်လို့ဘယ်လိုဝေဖန်ပြောဆိုမှုမျိုးကိုမဆိုအစဉ်တစိုက်ပယ်ချထားပါတယ်။
အိန္ဒိယနိုင်ငံပြည်ထရေးဝန်ကြီးရချနာစင်ရဲ့ပါကစ္စတန်နိုင်ငံခီးစဉ်ကိုကန့်ကွဲတဲ့အနေနဲ့ဗိုလ်ထုနေကလူပေါင်းရာနဲ့ချီပါကစ္စတန်လမ်းတွေပေါ်မှာထွက်ပြီးဆန္ဒပြခဲ့ကြပါတယ်။ပါကစ္စတန်မှာကျင်းပမဲ့တောင်အာရှဒေသအတွင်းပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုတက်ရောက်ဖို့အတွက်မစ္စတာစင်ဟာဗိုလ်ထုနေနောက်ပိုင်းကရာဝါပင်ဒီလေဒါစခန်းကိုရောက်ရှိခဲ့တာဖြစ်ပါတယ်။ဂျမအူဒါဝအဖွဲ့ကိုအများစုထောက်ခံကြတဲ့ဆန္ဒပြသမားတွေဟာဘာသာရေးကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြသလိုအိန္ဒိယနိုင်ငံတော်အလံတွေနဲ့မစ္စတာစင်ရဲ့ရုပ်ပုံတွေကိုလည်းမီးရှို့ဖျက်ဆီးခဲ့ပါတယ်။ဂျမအူဒါဝအဖွဲ့ဟာဒီပါကစ္စတန်နိုင်ငံမှာအခြေစိုက်ပြီးအိန္ဒိယနိုင်ငံကိုဆန့်ကျင်တဲ့လက်ရှ်ကာအီတိုက်ပါစစ်သွေးရွာအဖွဲ့ရဲ့အဖွဲ့ခွဲတစ်ခုပါလက်ရှ်တာအီတိုက်ပါအဖွဲ့ကိုရောဂျမအူဒါဝအဖွဲ့ခွဲကိုပါပြည်ပအခြေစိုက်အကြမ်းဖက်အဖွဲ့စည်းတွေအဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ထားပါတယ်။အင်ကာနေတုန်းကလည်းပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်ကိုတွားရောက်မဲ့မစ္စတာစင်ကိုညွန့်ဒလီမြို့မှာအလားတူဆန္ဒပြကန့်ကွက်ခဲ့ကြပါတယ်။အိန္ဒိယနိုင်ငံအနေနဲ့ပါကစ္စတန်နိုင်ငံနဲ့ဆက်ဆံရေးတွေအားလုံးဖြတ်တောက်ဖို့ဟိန္ဒူအမျိုးသားရဲ့အစွန်းရောက်ဝါဒီသမားတွေကဆန္ဒပြတောင်းဆိုခဲ့ကြပါတယ်ရှင်။
အမေရိကန်ဒေါ်လာတန်90တန်ဖိုးရှိတဲ့ methamphetamine မူရစီတွေကိုတစ်လုံးတွေထဲမှာဖွက်ပြီးအာဖရိကကနေအော်စတြေးလျနိုင်ငံဆစ်ဒနီမြို့ကိုသင်္ဘောနဲ့တင်လာတာတွေ့ပြီးတဲ့နောက်လူ2ယောက်ကိုမူရစီမှောင်ကုပ်မှုနဲ့ဆွဲချက်တင်ထားတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။သင်္ဘောနဲ့ပို့လိုက်တဲ့တစ်လုံးပေါင်း120လုံးနဲ့က14လုံးနဲ့မှာဖွက်ပြီးတင်လာတဲ့မူရစီ154ကီလိုဟာဇွန်လကအော်စတြေးလျနိုင်ငံကိုရောက်လာတာလို့အော်စတြေးလျဖက်ဒရယ်ရဲတပ်ဖွဲ့နဲ့နေဆက်တပ်ဖွဲ့တွေကပြောပါတယ်။ဆစ်ဒနီမြို့မှာရဲတပ်ဖွဲ့ကမူရစီဝါတွေကိုတွေ့ခဲ့ပြီးတလုံးတွေကိုဇူလိုင်လမှာမဲဘုံမြို့ကိုပို့ဖို့ရှိတာနဲ့မျှစောင့်ကြည့်နေကြတာပါ။ဗိုလ်ထုနေမှာပဲရဲတပ်ဖွဲ့ကရှာဖွေဖမ်းဆီးတာတွေကိုတပြိုင်နက်တည်းလိုလုပ်ပြီးစစ်နီမြို့မှာအသက်64နှစ်အရွယ်မျိုးသားတအူမဲဘုံမြို့မှာအသက်20အရွယ်လူငယ်တအူတို့ကိုဖမ်းလိုက်ပါတယ်။ မူရစီဝါတွေကိုစီးပွားပြစ်အရေးအတွက်နဲ့တင်သွင်းမှုနဲ့သူတို့နှစ်ယောက်စလုံးကိုတရားဆွဲထားပြီးအပြစ်ရှိတယ်လို့ဆုံးဖြတ်ချက်ထွက်ရင်တော့ထောင်ဒဏ်တသက်တကျွန်းကျခံရဖို့ရှိပါတယ်
အင်ဒိုနီးရှားနိုင်ငံမှာမိတောင်ပောက်ကွဲမှု၃ကြိမ်ဖြစ်ခဲ့တဲ့အတွက်မိတောင်ပောက်ကွဲရာကျွန်းစုတွေပေါ်ကကောင်းကင်တခွင်အမောင်တို့ဖုံးလွှမ်းသွားပြီးဒီတစ်ပတ်အတွင်းလေယာဉ်ခီးစင်တချို့ပယ်ဖျက်ခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်ရက်လောက်ကဆူမထရာကျွန်းပေါ်မှာရှိတဲ့စီနာဘတ်မိတောင်နဲ့မိုလူကာကျွန်းစုတွေပေါ်မှာရှိတဲ့မောက်ဂမ်မာလာမာမိတောင်တို့ခုစလုံးပောက်ကွဲမှုဖြစ်ခဲ့တယ်လို့ဘာလီနဲ့နေတဲ့လွန်ဘတ်ကျွန်းပေါ်ကမောက်ရင်ဂျာနီမိတောင်လဲပောက်ကွဲမှုဖြစ်ခဲ့တာပါမိတောင်ပောက်ကွဲမှုကြောင့်ဘသူတဦးတယောက်ကမှထိခိုက်ဒဏ်ရာရတာတွေမရှိပေမဲ့လေရင်ခွင်းတစ်ခုစလုံးကလေရင်ခီးစင်တွေပယ်ဖျက်ခဲ့ရပါတယ်ဗုဒ္ဓဦးနေတုန်းကမြောက်မာလူကူပြည်နယ်ရဲ့မြို့တော်ထားနိုင်မှာရှိတဲ့ဆော်တန်ပပူလာလေစိတ်ကိုပိတ်ချခဲ့ရတယ်လို့ဒီလွန်ဘုတ်ကနိုင်ငံတကာလေစိတ်လည်းပိတ်ချခဲ့ရပါတယ်ရှင် Direct from Washington The Voice of
Americaကြာသပတင်းနေ့ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးသွားတာပါအခုသတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင် Republican Party သမ္မတလောင်ဒေါ်နယ်ထရမ့်ဟာပါတီခေါင်းဆောင်တွေစစ်ပွဲမှာကြာဆုံးသွားတဲ့သူတွေရဲ့မိသားစုဝင်တွေနဲ့အမျိုးသမီးတွေအပေါ်မလေးမစားလုပ်ခဲ့တယ်ဆိုပြီးသူ့ပါတီဝင်တချို့ကဒေါသထွက်နေကြပါတယ်ရွေးကောက်ပွဲမှာ Democratic Party သမ္မတလောင် Hillary Clinton ကိုပဲမဲပေးမယ်လို့ပြောတဲ့ Republican Party ဝင်တွေတောင်ရှိလာနေတာပါဒါပေမဲ့လည်း Trump ကိုထောက်ခံသူတွေကတော့တခြားဝေဖန်ပြောဆိုသံတွေကိုဂရုမစိုက်ပဲသူ့ကိုဆက်ပြီးတော့ထောက်ခံအားပေးဆဲဖြစ်နေပါတယ်လူမှုစစ်တမ်းတွေမှာ Hillary Clinton ကရှေ့ကအသာစီးရနေတယ်လို့ဖော်ပြပေမဲ့အခုချိန်အထိဘသူကိုမဲထက်မလဲဆိုတာမဆုံးဖြတ်ရသေးတဲ့အမေရိကန်ပြည်သူ20ရာခိုင်နှုန်းရှိပြီးအဲ့ဒီမဲဆန္ဒရှင်တွေရဲ့မဲတွေကနိုဝင်ဘာလရွေးကောက်ပွဲမှာအရေးပါတဲ့အဆုံးဖြတ်ဖြစ်လာနိုင်တဲ့အကြောင်းဇလတိကာဟုတ်ရဲ့သတင်းဆောင်ပါကိုကိုရန်နိုင်ကပြောပြပေးမှာပါရှင်
။လာမယ့်အမေရိကန်ရွေးကောက်ပွဲတွေမှာအမေရိကန်အောက်လတော်ဥက္ကဋ္ဌဘောရိုင်ယန်နဲ့ပါတီရဲ့ဝိုင်းရင်ခေါင်းဆောင်တစ်ဦးဖြစ်တဲ့ဂျွန်မကိန်းတို့ပြန်အရွေးခံဖို့အတွက်ဒေါ်နယ်ထရမ့်ကထောက်ခံဖို့ညှဉ်းဆန်းခဲ့တာကြောင့်ပြီးခဲ့ရက်တွေအတွင်းလွှတ်တော်မှာရှိတဲ့ Republican Party အမတ်တွေကသူ့ကိုဒေါသထွက်ခဲ့ကြပါတယ်။ဒါပြင်အီရတ်စစ်ပွဲမှာကြာဆုံးသွားတဲ့ American Muslim စစ်မှုထမ်းတဦးရဲ့မိဘတွေနဲ့ထရမ့်တို့စကားအခြေတင်ဖြစ်ခဲ့တဲ့အတွက် Florida ပြည်နယ် American အထက်လွှတ်တော်အမတ် Marco Rubio အပါအဝင် Republican Party ခေါင်းဆောင်တွေကလည်း Donald Trump ရဲ့သဘောထားအမြင်တွေဟာသူတို့နဲ့ဘလို့မှမသက်ဆိုင်ဘူးဆိုတာကိုကြီးညာချက်ထုတ်ပြန်ပြီးတော့ရှင်းပြရတဲ့အထိဖြစ်ခဲ့ပါတယ
်။ The Khan family are heroic family. Their son was a hero.
ကမ်မီဒါစုဟာရဲစွမ်းတက်တီးရှိတဲ့သူရဲကောင်းမိသားစုဖြစ်ပြီးသူတို့သားကလည်းသူရဲကောင်းတူပါဘူဂျီခန်းဟာအမေရိကန်သူရဲကောင်းပါ
သဘောမတူညီမှုတွေရှိနေပေမဲ့လည်းဒေါ်နယ်ထရမ့်ကိုမထောက်ခံပဲညှင်းဆိုကြဖို့တောင်းဆိုနေတာကို Republican Party ခေါင်းဆောင်အများပြားကအခုချိန်ထိလစ်လျူရှုနေကြတော့ပဲဖြစ်ပြီးတော့ဒီထဲမှာအထက်လွှတ်တော်အမတ် Marco Rubio လည်းအပါအဝင်ဖြစ်ပါတယ
် It's a choice in my mind between someone I disagree with on many issues and someone I disagree with on every issue
ဒါကကိစ္စအတော်များများမှာကျွန်တော်သဘောမတူတဲ့သူနဲ့ကိစ္စရက်တိုင်းမှာကျွန်တော်နဲ့သဘောမတူတဲ့သူနှစ်ယောက်ကြားရွေးချယ်ရတဲ့ကိစ္စလို့ကျွန်တော်ထင်တယ်။ဒါကကျွန်တော်တို့ရွေးရမယ့်ကိစ္စပါ။ကျွန်တော်အနေနဲ့တော့ Hillary Clinton American သမ္မတဖြစ်အောင်အထောက်အကူဖြစ်စေမယ့်ဟာဘာမှလုပ်တော့မှာမဟုတ်ပါဘူး
။ Florida ပြည်နယ်ဒေတိုနာကမ်းခြေမှာဗိုလ်ထုနေကမဲဆွဲစီယုံရေးဆင်းနေစဉ်အတွက်မှာတော့ Donald Trump က Hillary Clinton ကိုဆက်ပြီးတော့ဆဆွဲပြောဆိုလိုက်ပါတယ်
။ We let ISIS take this position.It was Hillary Clinton.
ဆပွဲကအခုလောက်ထိဖြစ်လာအောင်ကျွန်တော်တို့ပဲခွင့်ပြုလိုက်တာပါ။ဒါက Hillary Clinton ညောင်းပါ။သူ့အနေနဲ့ IS ကိုတီထောင်တဲ့သူဖြစ်နေ SDC ကနေစုဆောင်ရဖို့ကောင်းပါလေ
။ Democrat တွေဟာ American ရဲ့ကုန်ထုတ်လုပ်မှုအလုပ်ကိုင်တွေကိုတခြားကိုပို့နေတာဖြစ်တယ်လို့ Donald Trump ကဆွဆွဲလိုက်ပါတယ်။ဒါပေမဲ့ Democrat Party သမ္မတလောင်း Hillary Clinton ကတော့ Donald Trump ကိုယ်တိုင်ပဲဒါမျိုးတွေလုပ်နေတာဖြစ်တယ်လို့ Colorado ပြည်နယ် Denver မြို့မှာတုံ့ပြန်လိုက်ပါတယ်
။ I really would like him to explainwhy he paid Chinese workers
Trump company ကထုတ်တဲ့ necktie တွေကိုလုတ်ဖို့အတွက်တရုတ်အလုပ်သမားတွေကိုသူဘာကြောင့်ပေးခဲ့တယ်ဆိုတာကကျမအနေနဲ့သူ့ကိုရှင်းပြစေချင်ပါတယ်ဒါကသူလုတ်တဲ့ဟာတွေတဲကတခုပါအဲ့ဒီ necktie တွေမှာသူ့နာမည်တွေပါပါတယ
်ဒါပြင် Trump company ကထုတ်တဲ့ကုတ်အင်ဂျီတွေကို Ohio ပြည်နယ်မှာလုတ်လို့ရနိုင်ပေမဲ့လည်းမလုတ်ဘဲ Mexico မှာလုတ်ခဲ့ကြောင်းဒါပြင် Pribhoga တွေကို Pennsylvania ပြည်နယ်မှာလုတ်ရမယ်စာ Turkey မှာထုတ်လုပ်ပြီးတော့ဓာတ်ပုံပေါင်းတွေကိုလည်း Wisconsin မှာမလုတ်ဘဲနဲ့အိန္ဒိယမှာလုတ်ခဲ့တယ်လို့ Hillary Clinton ကပြောလိုက်ပါတယ
် We have done a quick survey across America
American နိုင်ငံတဝန်းမှာကျမတို့စစ်တမ်းတွေခက်မြန်မြန်ကောက်ကြည့်ထားပါတယ်ရှင်တို့အနေနဲ့လည်းကျမတို့ရဲ့ Internet website ကိုတွားကြည့်နိုင်ပါတယ်ကျမတို့နိုင်ငံတဝန်းဘယ်နေရာမှာမဆိုတွေ့နိုင်တာက Donald Trump လုတ်ထားတဲ့အရာအလုံးကတရုတ် မက္ကဆီကိုတူရကီစလိုဗေးနီးယားဘင်္ဂလားဒေ့ရှ်နဲ့ကမ္ဘာပေါ်ကတခြားနေရာတွေကပါအဲ့ဒါတွေအားလုံးဒီမှာလှုပ်လို့ရနိုင်ပါတယ
်သမရာလောင်းတွေဟာသူတို့ဘာသာသူတို့ယူသားသည်ဖြစ်စေမယူသားသည်ဖြစ်စေထောက်ခံသူတွေကတော့သူတို့ရဲ့နောက်မှာခိုင်မာထောက်ခံနေကြဆဲဖြစ်ပါတယ်ရွေးကောက်ပွဲမှာအနိုင်ရပြီးသမရာဖြစ်ဖို့အတွက်ကတော့အခုချိန်ထိဘယ်သူကိုထောက်ခံရမယ်ဆိုတာကိုမဆုံးဖြတ်ရသေးတဲ့ဂျာနီမဲဆန္ဒရှင်တွေရဲ့ထောက်ခံမှုအများစုရမှသာအနိုင်ရမှာဖြစ်ပါတယ်ခင်ဗျာ
အရင်စစ်အစိုးရအဆက်ဆက်လက်ထက်ပြည်တွင်းကနေဒီပေါက်ကိုထွက်လာကြတဲ့ဒီမိုကရေစီရေလှရှားသူတွေတဲကမြန်မာနိုင်ငံကိုပြန်ကျင်သူတွေပြည်တော်ဝင်ခွင့်ရဖို့အခက်အခဲမျိုးမျိုးနဲ့ကြုံနေကြရပါတယ်ဒီပေါက်ရောက်ဒီမိုကရေစီရေလှရှားသူတွေအနေနဲ့အခုလိုဒီမိုကရေစီနိုင်ငံတော်အသစ်ထူထောင်နေတဲ့အခြေမျိုးမှာတတော်တနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်နိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူမဖြစ်နိုင်ပါဘူးလားဒီလူတွေရဲ့အတွေ့အကြုံအသိပညာကျွမ်းကျင်မှုတွေကိုပြန်ပြီးအသုံးချခွင့်အသုံးချခံခွင့်ပေးလို့နိုင်ငံအတွက်ဘာများအကျိုးရုပ်သွားနိုင်ပါသလဲစသည်အားဖြင့်အခုလာမယ့်စနေညဒိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ပြည်ရဲ့ကြာသာရင်းနဲ့ညနေပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်အတွင်းနိုင်ငံသားစီစီရေးလုပ်ငန်းတွေမှာမွတ်စလင်တိုင်းဝိုင်းအများစုရဲ့ပူးပေါင်းပါဝင်မှုမရှိတာကြောင့်မအောင်မမြင်အခြေအနေနဲ့ရင်ဆိုင်နေကြရပါတယ်။အစိုးရကဦးစားပေးအစီအစဉ်တွေနဲ့ဆောင်ရွက်ပေးနေတဲ့နိုင်ငံသားစီစီရေးလုပ်ငန်းတွေအောင်မြင်ဖို့ကန့်သက်ချက်တချို့ကိုဖြေလျှော့ပြီးယုံကြည်မှုရှိလာအောင်လုပ်ဖို့လိုတယ်လို့လည်းထောက်ပြမှုတွေရှိနေပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာအစိုးရအသည့်ရဲ့ရတရားစီမံကိန်းဦးစားပေးလုပ်ငန်းတစ်ခုဖြစ်တဲ့နိုင်ငံသားစီစဉ်မှုလုပ်ငန်းတွေဟာရခိုင်ပြည်နယ်ထဲမှာတော့အစည်းအဝေးခံမဲ့သူတွေရဲ့ယုံကြည်မှုရော့ချနေတာကြောင့်မအောင်မမြင်ဖြစ်နေတာပါရခိုင်ပြည်နယ်တွင်းကမြို့နယ်၅ခုတို့မှာနိုင်ငံသားစီစဉ်ခံမဲ့သူရဲ့တည်တည်ကံလက်မှတ်တွေထုတ်ပေးတာမှာအခုအချိန်ထိလူ2000လောက်ကိုပဲလုပ်ပေးနိုင်သေးတာဖြစ်ပါတယ်ရခိုင်အစိုးရရဲ့ပြောခွင့်ရစီပင်သားရဲဝန်ကြီးဦးမင်းအောင်ကအခြေအနေကိုအခုလိုပြောပါတယ
်ဒီနေ့မှာထုတ်ပေးထားတာအလုံး1900ကျော်ဖြစ်သွားပြီမြို့နယ်က9မြို့နယ်ပေါ့ကြောက်ပြူရဲ့မြေပုံရဲ့နောက်ပြီးတော့စစ်တွေရဲ့နောက်ဘူးတီတောင်နဲ့မောင်တို့
နိုင်ငံသားစီစီရင်မလုံနိုင်သေးတဲ့မောင်တော်ခရိုင်တွင်မှာအခုချိန်ထိအစိုးရတည်ရဲ့အစီအစဉ်ဖြစ်တဲ့နိုင်ငံသားစီစစ်ခံမိသူတပ်တွေကလက်မှတ် MVC လုတ်သူ400လောက်ပဲရှိတာပါနိုင်ငံသားစီစီရေးလှုပ်ဆောင်တာမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုမောင်တော်ခင်လွင့်မှုကြီးချက်ရေးဦးစီးဌာနရဲ့အကြီးအကဲဦးတန်းရွှေကအခုလိုပြောပါတယ
်။ပုံဝင်ကျင်အချို့ချို့လူတွေကတော့မလှုပ်ရှင်တာများတဲ့အတွက်ကြောင့်လှုပ်ရှင်တဲ့အ ਨੇ စုကကြတော့သူတို့ကနဟိုကချင်းချောက်မှုတွေအနေထားကြောင့်မလာရဲတာရှိတယ်။သူတို့ကဒီနိုင်ငံသားလှုပ်တဲ့အခါမှာဆိုနိုင်ငံသားအခွင့်အရေးဟာရနိုင်မဲ့အနေထားမဟုတ်ဘူးလို့တို့အချို့ချို့ကသုံးသပ်နေကြပါမယ်။သုံးသပ်ပြီးတော့သူတို့ကနာဒီနိုင်ငံသားဒီအင်ဘူစီကိုင်မဲ့နိုင်ငံသားရှောက်ရင်လည်းတို့မှာအခက်အခဲတွေဖြစ်နိုင်တယ်အဲ့ဒါကြောင့်တို့ဟာဟိုပေါ့ဓာတ်ရိုက်တကားတဲ့ဟိုပေါ့လေဒီတောင်းဆိုမှုတွေလုပ်ပြီးတော့ပဲအဲ့လိုဟာပဲစောင့်ဆိုင်နေမယ်ဆိုတဲ့သဘောမျိုးကိုကျွန်တော်ကြားရပါနောက်တစ်ခုကကြတော့တို့မှာအဲ့လိုအခက်အခဲနှစ်ခုအပြင်နောက်တို့ဘယ်လိုခွန်မဲ့ဆိုတော့ဒီမတိနားမလဲသိပြီးတော့ဟိုပေါ့ဒီခရီးသွားတာကြီးလည်းသိမရှိကြမလာကြတဲ့ခါမှာကြကတ်မရှိလို့ရှိရင်လည်းဘာမှအဖြစ်ရှိလည်းဘာမှအဖြစ်လို့အဲ့နမောနမဲ့လူတွေတို့များကြ
မောင်တော်ပူသီးတောင်ဒေသခံအများစုကနေကြောသွားလာခွင့်ကိုအကန့်အသတ်နဲ့ပဲခွင့်ပြုထားတာဖြစ်ပါတယ်။တကယ်လို့နိုင်ငံသားစီစီရေးလုပ်ငန်းစဉ်တွေကြောင့်ဒီလိုအတားအဆီးတချို့ရော့သွားမယ်ဆိုရင်တော့ဒေသခံတွေဘက်ကပို့ပြီးတော့ပါဝင်လာမယ်လို့မျှော်လင့်တဲ့အကြောင်းလဲရခိုင်စိုးရရဲ့ပြောခွင့်ရဦးမင်းအောင်ကပြောပါတယ်
။တွေမှာနိုင်ငံသားကတ်တွေရှိတယ်တချို့တွေမှာသုံးခေါက်ချို့ကတ်တွေရှိတယ်ဒီကတ်တွေရှိပေမဲ့ဘာမှဟိုစားခွင့်လာခွင့်ဆိုတဲ့အနေအထားမျိုးကိုမဖန်တီးပေးနိုင်သေးတဲ့အနေအထားမှာဒီဘာကပ်ပေးဖြစ်ဖြစ်ဆိုတဲ့အမျိုးပေါ့နော်ဟိုမယူဘူးဆိုတဲ့စိတ်ဓာတ်လေးတွေဝင်နေတော့ပေါ့ဒီဘက်ကအဲ့ဒီအပေါ်မှာဟိုသူတို့ကတ်တွေအသုံးဝင်တယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ဟိုဖန်တီးပေးနိုင်ရင်တော့အကောင်းဆုံးဟိုအနေနဲ့ဖန်တီးပေးနိုင်ရင်တော့ဒါဟိုယုံကြည်မှုရှိလာမှာပေါ့ဗျဒီနေတွင်မှာရောဒီမြို့နေတွင်မှာဟိုတရွာသွားခွင့်အရင်တရပဲမရှိဘူးကျွန်တော်တို့လက်ထက်မှာမရှိတာမဟုတ်ဘူးကျွန်တော်တို့ဒီအုပ်ချုပ်ရေးမှာဝင်ပါပြီးတော့ဆောင်ရွက်တဲ့အချိန်မှာမရှိတာမဟုတ်ဘူးကွန်ကရစ်နှစ်ပေါင်း20ကျော်အတွင်းမှာကို သူတို့မြို့နေကြွတော့ချင်းဒီလဝကပုံစံလေးဆိုတဲ့ဟာနဲ့ဟိုပုံစံလေးကိုရှောက်ပြီးမှပုံစံလေးရမှစဝင်ရှိကြတယ
်ပြီးခဲ့တဲ့လကုံပိုင်းတို့ကပြည်တော်စုအစိုးရအဖွဲ့ဝင်တွေနဲ့ရခိုင်အစိုးရတို့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်နိုင်ငံသားစီစီရေးလုပ်ငန်းတွေတိုးတက်လှုပ်ဆောင်နိုင်ဖို့ဆွေးနွေးခဲ့ကြပါတယ်နိုင်ငံသားစီစီရေးလုပ်ငန်းတွေမှာနိုင်ငံသားစီစစ်ခံမဲ့သူတွေဘက်ကယုံကြည်မှုရှိလာမှသာအောင်မြင်နိုင်မှာဖြစ်တယ်လို့လည်းဒေသန္တရအာဏာပိုင်တွေကပြောပါတယ်ရှင်
။မတ်တင်ဂီထိုက်ပြောပြခဲ့တာပါ။အသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ကြောင့်စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းမှာတည်ဆုံခဲ့သူကလေးနဲ့တကြီးရွယ်ကိုစုစုပေါင်း36ယောက်ရှိသွားပြီဖြစ်တဲ့အကြောင်းဒေသခံအာဏာပိုင်တွေကပြောပါတယ်။ကူးစက်ရောဂါဖြစ်ပွားနေတဲ့ဒေသမှာကျန်းမာရေးလုံသားနဲ့ဆေးဝါးမလုံလောက်တဲ့အတွက်တိုင်းဒေသကြီးနဲ့နေပြည်တော်ကကျန်းမာရေးအဖွဲ့တွေနဲ့အဖြစ်ကူတာသွားဖို့အစီအစဉ်နေပါတယ်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းကကုဆက်ယောဂပိုးပြန့်နှံ့နေမှုအခြေအနေကိုထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကလဟဲမြို့နယ်နဲ့နိုင်ယိုမြို့နယ်တွေမှာကုဆက်မြန်ယောဂတမျိုးကြောင့်ကလေးငယ်တွေနဲ့တက်ကြီးရွယ်ဦး36ဦးတိတ်ဆုံးခဲ့တယ်လို့နာဂဦးစည်းအဖွဲ့လက်ထောက်ညွှန်ကြားရေးမှူးဦးသိန်းစော်ကပြောပါတယ်။
လည်းမှာတော့အခုဒီနေ့လဲဆိုတော့ဆုံးမတော့24ဦးပေါ့24ဦးရှိတယ်။နိုင်ယောဒုံကြီးမှာတော့12ဦးပေါ့12ယောက်ရှိတယ်။နိုင်ယောဆိုတာကဲဆန်စားလန်တော့ပေါ့လုံးလုံးတော့ကဲဆန်ကားလန်တော့အဲ့ရွာတွေကတော့လောလောဆယ်12ယောက်တော့စုပေါင်းတော့36ယောက်လောက်ရှိသွားတယ်ပေါ့။သူကျွန်တော်တို့အဲ့ဒီဟိုတက်ခွဲကမ်းမှုသွေးနမူနာနဲ့စီးနမူနာပို့ထားတာရှိသေးတယ်။တိုင်းယောကိုပို့ထားတယ်။အပူပူရဲ့ချောင်းဆိုးတဲ့ကွာသောင်းတင်တော့တလိမ့်မှာတွေးပါတယ်နော်အဲ့မှာသုံးကန်ကြီးအဲ့မှာသူကတွေးတစ်ချက်အန်တယ်လို့ပြောတယ်
ဒီဖြစ်ပွားနေတဲ့ယောဂါကိုနမူနီယာခေါ်အသက်ရှူလမ်းကြောင်းထဲပိုးဝင်တဲ့ယောဂါလို့သတ်မှတ်ထားပြီးမဲ့လူနာတွေရဲ့သွေးနမူနာစီးနမူနာတွေကိုစစ်ဆေးတည်ပြုဖို့စကန်တိုင်းဒေသကြီးရုံးကိုပို့ဆောင်ထားတယ်လို့ဦးသိန်းစော်ကဆိုပါတယ်ဒီယောဂါဟာဇူလိုင်လပထမပတ်လဟဲမြို့နယ်ထန်ခေါ်လမ်းမကြီးရွာမှာစတင်ဖြစ်ပွားခဲ့ပြီးဩဂုတ်လ3ရက်နေ့အထိတော့20ဦးသေဆုံးရာကနေအခုဆိုနိုင်ယိုမြို့နယ်ထဲကကဲဆန်ဆာလင်ကဲဆန်ကားလန်နဲ့ကဲဆန်ဘောက်လွန်ကြီးရွာအထိပါကူးစက်ပြန့်ပွားလာပြီး36ဦးအထိသေဆုံးမှုဖြစ်ပွားခဲ့တာပါယောဂဖြစ်ပွားရနေရာတွေကိုတက်ဆိုင်ရာကျန်းမာရေးဌာနကနေစေဝါကုသနေပြီးမဲ့စေဝါနဲ့ကျန်းမာရေးလှုပ်သားဥယျာဉ်လုံလောက်မှုမရှိတဲ့အခက်အခဲရှင်တွေကိုတော့လဟဲမြို့နယ်တိုင်းဒေသကြီးလွှတ်တော်ကုစလဲဥကယ်ကအခုလိုပြောပါတယ
်ကုသရင်တော့ဟုတ်ကိုမစေဝါမလုံလောက်တာတော့ဘာမျိုးဝန်ထမ်းကလည်းနေတာပေါ့ဗျာအဲ့လိုမျိုးဆရာထက်မှဖြစ်တာမဟုတ်ဘူးဟိုဖက်ရောင်မှလည်းဆက်ရှိနေတယ်ဆိုတော့ဟိုဖက်ရောင်လည်းလူခွဲရမယ်ဆိုတော့ကအဲ့ဒီဆရာနဲ့တရားသွားတဲ့အခါတော့ဒီဖက်လိုလိုကြားမှုစံကြယ်တွေမသွားနိုင်တော့တော်တော်လေးဆက်ခဲ့ပါတယ်ကျွန်တော်လည်းမင်းနဲ့လမ်းမဆက်တယ်နည်းဝေးနေတာခရင်းကချစ်ချင်းချစ်ချင်းမရအောင်အဲ့မှာအုံးမရတဲ့ကကြာအန်ကိုနေနဲ့ပွာလုံနေကြတာအဆက်တွေအဲ့လိုမျို
းလဟဲမြို့နယ်နဲ့နိုင်ယိုမြို့နယ်တွေမှာရှာဝန်ဥယျာဉ်နယ်ပါတာကြောင့်စကိုင်းတိုင်းဆိုးရွားဖွဲ့ထံမှအကူအညီတောင်းလာပြီးလက်ရှိကျန်းမာရေးဆောင်ရှားမှုအနေထားကိုတော့နာဂဦးစည်းဖွဲ့လက်ထောက်ညွှန်ကြားရေးမှူးဦးသိန်းစော်ကလည်းခုလိုဆက်ပြောပါဗျာ
ကျွန်တော်စီကဆရာဝန်ဖွဲ့နဲ့တောင်းလို့မှာစိတ်ကူနေတယ်ပေါ့နောက်တော့မှအဲ့တက်မတော်နေမှာတာဝန်ချထားတဲ့ဆရာဝန်တွေလည်းအဲ့ဒီဆရာဝန်ဖွဲ့လည်းမင်းရဲ့နေဆောင်သွားပြီးခံကောလာမှာပေါ့နော်အဲ့ဒီမှာရောက်ဝင်မှာကျွန်တော်စိတ်ကူတော်မှုတွေလှုပ်နေရတယ်နောက်တော့ဒီနေ့ကိုတိုင်းကျမ်းမာနဲ့အဲ့ခန်းကြီးခန်းကျမ်းမာက၄ရောက်ရောက်မယ်၄ရောက်ရကျွန်တော်တို့ရဲ့ဆရာဝန်ရဲ့မနေ့ကကျွန်တော်တို့တစ်ခါနောက်ထပ်ဆရာဝန်ဖွဲ့ပေါ့အားပြန်ချေဖို့ရှိတယ်ဆိုပြီးလည်းနောက်၄ရောက်နေတော့နေပြည်တော်ဖွဲ့လာမှာနေပြည်တော်ဖွဲ့ရဲ့လာမှာအဲ့ဒီဖွဲ့လည်းကိုယ်တက်ဆင်းလို့ရှိရတယ
်လက်ရှိလဟဲမြို့နယ်နဲ့နန်းယိုမြို့နယ်ထဲမှာလူဦးရေ180ကျော်ယောဂဝေဒနာခံစားနေရဆဲဖြစ်ပြီးတော့နေမြခံကျမ်းမာရေးဖွဲ့နဲ့တမတော်စေတဖွဲ့ဝင်တွေကနေကုသပေးနေပါတယ်။နာဂကုပိုင်အုပ်ချုပ်ရေးတိရဘက်မှာဘက်ပေါင်းစုံကနေအားနေနေတဲ့အခြေအနေတွေကြောင့်ကျမ်းမာရေးအသိချိုးသက်မှုကျမ်းမာရေးဆောက်ရှောက်နိုင်မှုအားနေချက်တွေကြောင့်ယောဂကုသမှုတွေမြန်ဆန်ခဲ့ပြီးအသက်ပေါင်းများစွာတည်ဆုံမှုတွေရှိလာနေတယ်လို့နာဂကုပိုင်အုပ်ချုပ်ရေးတိရတိုင်းဒေသကြီးလွှတ်တော်ကုသလဲဦးကာစီရန်ကပြောပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြခဲ့တာပါရှင်။အခုအာမခံကိစ္စတွေဘက်ကိုအလှည့်ပေးပါမယ်။အာမခံလုပ်ငန်းတွေဟာမြန်မာလူထုအတွက်အသစ်အဆန်းဖြစ်နေပြီးလူအတော်များများကအာမခံဝယ်ယူဖို့မတတ်နိုင်ကြသလိုမယုံကြည်ကြတာလည်းရှိပါတယ်။ဒါပေမဲ့အခုဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖြစ်လာပြီးစီးပွားရေးလုပ်ငန်းတွေအားကောင်းလာတဲ့အချိန်မှာတော့လူအတော်များများကအာမခံဝယ်ယူလာကြပါတယ်။ဒီအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ်ရှင်
။ရန်ကုန်မြို့ကဒီစေးတစ်ထဲမှာဒေါ်အေးအေးငယ်ဆေးဆိုင်ဖွင့်လာတာလာတော့ကြာလာပါပြီ။မင်္ဂလာစေးထက်ကသူ့ဆိုင်မိထဲပါသွားတော့ကျညံ့နေတဲ့ဒီလေးထပ်အဆောက်အုံထဲကိုပြောင်းပြီးတော့ဆိုင်ဖွင့်ခဲ့ရတာပါ2010နဲ့2016ဇန်နဝါရီလမှာမိနှစ်ကြိမ်လောက်တော့အသက်83နှစ်အရွယ်ဒေါ်အေးအေးငယ်ပိုင်းနဲ့ဆိုင်နှဆိုင်နဲ့ဆေးရီအားလုံးမိထဲပါသွားခဲ့ပါတယ်မြန်မာနိုင်ငံမှာအာမခံဝယ်ထားဖို့ဆိုတာကအသစ်အဆန်းဖြစ်နေပါသေးတယ်ဒါပေမဲ့အခုတော့အာမခံထားမယ်လို့ဒေါ်အေးအေးငယ်ကပြောပါတယ
်တစ်ခါဆုံးရှုံးပြီးနောက်တစ်ခါသတ်ဆုံးရှုံးတော့နောက်ထပ်ဆုံးရှုံးမှကြောက်တာအဲ့လိုမျိုးပေါ့အရင်နည်းလေးလေးရတော့ပေါ့အာမခံထားရင်
2010ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖြစ်ပြီးတဲ့နောက် ညမစီးပွားရေးဥမော့လာတယ်လို့လမ်းမတွေမှာလဲကားတွေနဲ့ပြစ်ကျက်လာခဲ့ပါတယ်။ကားတွေမှာလဲအမခံလုထားတာမျိုးတိတ်မရှိသေးပါဘူး။အစိုးရရဲ့အဆိုအရကားသမား6သိန်းမှာ900ခိုင်နှုန်းလောက်ကတော့အမခံထားကြတယ်လို့ဆိုပါတယ်။ကားအမခံလုကလည်းခုတော့တဖြည်းဖြည်းနဲ့တိုးလာနေပါပြီ။
အမောနာပဲဖြစ်ပါတယ်ကိုကစိတ်ဖြစ်အောင်တော့မောင်းတာပေါ့ဒါပေမဲ့တော့တစ်ခုဖြစ်သွားရင်ငါ့ကိုကူညီမဲ့သူရှိရဲ့ပေါ့နော်အဲ့လိုတခုတော့စိတ်ချမ်းသာအောင
်ပြိုင်ဘက်အမခံလုပ်ငန်းတွေကိုစစ်အစိုးရလက်ထက်ကပိတ်သိမ်းခဲ့ပြီးတော့2013ခုနှစ်အထိနှစ်ပေါင်း50ကျပ်အောင်လုပ်ငန်းအလုံးကိုအစိုးရကတူတယ်လုပ်ကင်လာတာပါဒါပေမဲ့လည်းနိုဝင်ဘာရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနိုင်ရလို့အယက်သားအစိုးရတက်လာပြီးတဲ့နောက်စီးပွားရေးတွေအကောင်းလာခဲ့တယ်လို့မြန်မာလူထုရဲ့စံတန်ဖိုးတွေနဲ့ညမန်းချက်တွေလည်းပြောင်းလဲလာခဲ့ပါတယ်
။ရောင်းနေရရေးခွင့်ကြီးတော့အကြီးကြီးပါပဲ။နောက်ပြီးတော့တိုးလည်းတိုးတက်လာပြီ။ပြောင်းလဲပြောင်းလဲလာမှာတော့မဟုတ်ချာ
ဘူး။မြန်မာနိုင်ငံဟာသဘာဝဘေးအန္တရာယ်ကိုမကြာခဏခံရလေရှိသလိုကျန်းမာရေးနဲ့လုံခြုံရေးစံတမ်းမှုတွေလည်းမရှိသလောက်ဖြစ်တာမို့လူတွေရဲ့စီးပွားအုပ်စာတိုးလာရင်ပိုင်ဆိုင်မှုတွေကိုကာကွယ်ဖို့အာမခံထားကြလိမ့်မယ်ဆိုပြီးတော့အာမခံလုပ်ငန်းကြီးတွေကတွက်ဆနေတာပါ။မြမစီးပွားရေးလမ်းဖွင့်ပေးလိုက်ချိန်မှာအစကောင်းဖို့အတွက်အမခန့်လုပ်ငန်းကြီးတွေကလည်းတဖြည်းဖြည်းနဲ့ဝင်လာနေပါတယ်ပြုတ်ပြင်ပြောင်းလဲရေးတွေလုပ်ပြီးကြတဲ့ကအစည်းရေ၅သိန်းတင်းသွင်းခဲ့တယ်လို့မတော်တဆမှုတွေကလည်းအတော်များများဖြစ်နေတာပါမြမအမခန့်လုပ်ငန်းစီးကွက်ဟာ2030မှာအမေရိကန်ဒေါ်လာ1ဘီလီယံခွဲလောက်တန်ဖိုးရှိလိမ့်မယ်လို့အနောက်နိုင်ငံအတိုင်းအမခန့်လုပ်ငန်းတွေကခန့်မှန်းထားပါတယ်ခုချိန်ထိဂျပန်အပါအဝင်ပြပအမခန့်ကုမ္ပဏီ22ခုကိုလုပ်ငန်းလိုင်စင်ချထားပေးပြီးပါပြီမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေဆက်တိုက်ဝင်လာတာနဲ့အမျှလူမှုကလည်းစိတ်အေးလက်အေးဖြစ်ဖို့အရေးအမခန့်တွေဝယ်ယူကြမဲ့အလားအလာတွေရှိနေတာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြခဲ့တာပါရှင်။အခုကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia Set 7ကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်မယ်ရှင်။
Republican သမ္မတလောင်ဒေါ်နယ်ထရမ့်ကသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာလက်ကိုညင်ညင်ညွတ်ညွတ်ရှိနေတယ်လို့ပြောလိုက်ပါတယ်။သူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ Republican Party တို့မှာအခြေအနေတွေမတူမညီနဲ့မညီမညွတ်ဖြစ်နေတာကိုပြတဲ့အရေးလက္ခဏာတွေထွက်နေတဲ့ကြားမှာပဲသူကအဲ့လိုပြောတာပါ။နောက်ဆုံးအခြေအနေတစ်ခုထွက်လာတာကတော့ဗိုလ်ထုနေကပါ။ထရမ့်ရဲ့ဒုတိယသမ္မတလောင်ဖြစ်တဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence ကရွေးကောက်ပွဲပြန်ဝင်ရမယ့်အောက်တိုဘာဥက္ကဋ္ဌ Republican လွှတ်တော်အမတ် Paul Ryan ကိုထောက်ခံလိုက်တာဖြစ်ပါတယ်။Paul Ryan ကိုနောက်သက်တမ်းတစ်ခုအတွက် Trump ကထောက်ခံချက်မပေးဘဲပါတီကောင်းဆောင်ပိုင်းကိုဆန့်ကျင်ရပ်တည်ထားတာပါ။ပြည်ထောင်စုလန်ဒန်မြို့တော်မှာဗိုလ်ထုနေ့ညပိုင်းကအမျိုးသားတူဓာတ်နယ်ထိုးတိုက်ခိုက်တာကြောင့်အမေရိကန်နိုင်ငံသူအမျိုးသမီးတူသေဆုံးပြီးလူ9ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ဖြစ်ပြီးဒီကနေ့ကြာသပတေးနေ့မနက်မှာတော့မြို့တော်တဝန်းလမ်းတွေပေါ်မှာလူညိုရေးတင်းကျပ်ထားပါတယ်။တိုက်ခိုက်မှုဟာအကြမ်းဖက်လို့ရတဲ့အဆက်ဆက်ဖြစ်ပွဲမရှိဘူးလို့လန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။မြောက်ကိုရီးယားကဒုံးကျည်ဆန့်သက်တာတွေပူပြီးလှုပ်လာနေတဲ့အပေါ်ဘယ်လိုတုံ့ပြန်မလဲဆိုတာကုလသမဂ္ဂလူမျိုးရေးကောင်စီထဲမှာတူညီတဲ့သဘောထားမကြသေးဘူးဖြစ်နေပါတယ်။ဒီတော့ဒီမှာပဲဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကပိုပြီးပြင်းထန်တဲ့စီးရေးဆိုင်ရာမူဝါဒတွေချမှတ်ဖို့လှုပ်လာနေတဲ့အတွက်ပြည်တွင်းမှာရောပြည်ပမှာပါစန့်ကျင်ကန့်ကွက်တာတွေနဲ့ဆက်ပြီးရင်ဆိုင်နေရပါတယ်။ဗိုလ်ထုနေ့အစောပိုင်းမှာမြောက်ကိုရီးယားကဒုံးကျည်နှစ်ဆင့်ပြစ်လွတ်ခဲ့ပြီးတဲ့နောက်ဂျပန်နဲ့အမေရိကန်နိုင်ငံတွေကပန်ကြားတဲ့အတွက်အဖွဲ့ဝင်15နိုင်ငံပါကုလသမဂ္ဂလူမျိုးရေးကောင်စီအစည်းအဝေးကိုအဲ့ဒီနေ့မှာပဲလုပ်ပါတယ်။တရုတ်နဲ့ရုရှားနိုင်ငံတို့ပူးတွဲပြီးတောင်တိုပင်လယ်ပြင်တွင်းမှာပထမဆုံးအကြိမ်ရေဒက်စီးလေ့ကျင့်မှုလုပ်မဲ့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကကြေညာထားပေမဲ့လုပ်မဲ့နေရာအတိအကျကိုတော့မပြောသေးပါဘူး။တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့ကြာသပတေးနေ့ကြေညာချက်ထဲမှာ Joint C 2016စီးရေးလေ့ကျင့်မှုကိုကြေညာတာပါခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆိုင်နိုင်ကြပါတယ်။ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.